မေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေစပြီးဖြစ်လာတဲ့နေ့ကတော့မတ်လ22ရက်စာသာပရီနေ့ဖြစ်ပါတယ
်. This is the first of many. This is number one, but this is the first of many.
ဒါဟာအများကြီးတဲ့ကပထမဆုံးတစ်ခုပါလို့တရုတ်ကနေအမေရိကန်ကိုပို့နေတဲ့ကွန်ပစ္စည်းအမျိုးအမည်ပေါင်း 1300 နီးပါးပေါ့အခုပို့ပြီးချမှတ်ရေးစပြီးလုပ်ဖို့ညွှန်ကြားတဲ့အမိန့်ကိုလက်မှတ်ထိုးချိန်တွင်သမ္မတဆမ်ကပြောတော်တာပါ.အခုလောက်တာကပထမဆုံးပဲရှိသေးတယ်နောက်ထပ်အများကြီးလာအောင်မယ်ဆိုတဲ့ဘောရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်။အခုအခွန်တိုးကောက်မဲ့တရုတ်ပို့ကုန်ပစ္စည်းတွေရတံမိုးဟာအမေရိကန်ဒေါ်လာ60ဘီလီယံလောက်ထိရှိပါတယ်။ဒီလှုပ်ဆောင်ချက်ပေါ်သမ္မတဆမ်အစိုးရရဲ့အဓိကအကြောင်းပြချက်တွေကတော့တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ရဲ့နှစ်စဉ်လုံငွေပြမှုဟာဒေါ်လာဘီလီယံ400နီးပါးရှိနေတဲ့ကိစ္စနဲ့အမေရိကန်ရဲ့ညာနာမှုပိုင်ခွင့်နည်းပညာတွေကိုတရုတ်ကခိုးယူနေတယ်ဆိုတာတွေဖြစ်ပါတယ်။အမေရိကန်ရဲ့ဒီလှုပ်ရက်ပေါ်တရုတ်ဘက်ကအခုချိန်ထိတုံ့ပြန်ထားတာကတော့တိတ်ကြီးအပြင်းအထန်မဟုတ်သေးဘူးလို့ဆိုရမှာပါ။ဒါမှမဟုတ်လေတဆင့်ရင်သတိထားပြီးတော့ချင်းကပ်ကင်ကင်နေတဲ့သဘောမျိုးရှိပါလေ။လက်တော့ပြန်မယ်လို့ပထမဆုံးပြောထားတာကတော့လိုအပ်ရင်အမေရိကန်ကနေတရုတ်ကိုတင်သွင်းနေတဲ့ကွန်ပစ္စည်းအမျိုးပေါင်း128မျိုးပေါ့အခွန်ပိုချမယ်လို့ပြောထားတာပါပဲ။အဲဒီကွန်ပစ္စည်းတွေထဲမှာအခွန်1500ရာခိုင်နှုန်းပိုကောက်မဲ့သွင်းကုန်တွေလည်းတတိယမျိုးမျိုးအခွန်မှာအစီတွေဝိုင်နဲ့တံမီးပိုက်တွေပါပြီး25ရာခိုင်နှုန်းထိပိုကောက်မဲ့သွင်းကုန်တွေလည်းဝတ်သားနဲ့တန်လိထုတ်ကုန်တွေပေါ်လာပါတယ်။ဒီကုန်ပစ္စည်းတွေရဲ့ကုန်သွယ်မှုအမှန်ကဒေါ်လာ3ဘီလီယံလောက်ရှိတယ်လို့တရုတ်ကပြောပြီးဒီတက်တနာပေါ်နိုင်ငံခြားသဘောတူညီချက်မရဘူးဆိုရင်စပြီးအခွန်ချမယ်လို့ပြောထားတာပါ။ဒီကနေ့တောက်ကြနေတဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရမျိုးသမီးဟွာချွန်ရင်းပြောတော်တာကလုံမယ်လို့ကြေညာထားတာတဲ့ပိုပြင်းထန်တယ်လို့ဆိုရမှာပါ
။美方有关人士的这个话显然是有些夜郎自大。
အမေရိကန်ပြည်ထောင်စုကတက္ကရာပုဂ္ဂိုလ်ရဲ့ပြောဆိုချက်ဟာကိုယ့်ကိုယ်ကိုအထင်ကြီးလွန်းတာထင်ရှားပါတယ်။အခြေအနေကိုမှားယွင်းသုံးသပ်ထားသလိုတရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အကျိုးစီးပွားနဲ့အခွင့်အရေးကိုကာကွယ်ဖို့တန်တိတ်ထန်နဲ့လှုပ်ဆောင်နိုင်စွမ်းကိုလုံးဝလျှော့ပြထားပါတယ်။ဒါပြင်ဒီလိုရည်ရွယ်ချက်ရှိရှိအစဉ်ကျင်မဲ့အလုပ်ရက်ကြောင့်အမေရိကန်ကပြန်ပြီးပေးဆက်ရမယ့်တန်ဖိုးကိုလည်းလျှော့ပြထားပုံရပါတယ်
။ဝါချွန်ရင်းကသမ္မတဆမ်ကိုနာမည်တက်ပြီးတော့ပြောမတော်ပါဘူး။ကိုယ်တော်ရေးစစ်ပွဲဆင်နွှဲရမယ်ဆိုရင်လည်းအစိုးရတိုက်ပွဲဝင်သွားမယ်လို့တရုတ်ဘက်ကပြောထားပါသေးတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဒီအငင်းပွားမှုကိုစစ်စစ်ညှိနှိုင်းပြီးဖြေရှင်းလိုတဲ့သဘောကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေတဆင့်ဖြေရှင်းခြင်းတဲ့သဘောမျိုးတရုတ်တာဝန်ရှိသူတွေဘက်ကပြောထားတာလည်းရှိပါသေးတယ်။တနင်္ဂနွေကပီကျင်းမြို့တော်မှာလုပ်တဲ့တရုတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်2018တွင်တရုတ်ဒုတိယဝန်ကြီးချုပ်ဟန်ဆန်းကကိုယ်တော်ရေးစစ်ပွဲဟာအလုံးကိုထိခိုက်စေတယ်လို့သတိပေးသွားပါတယ်။ဒါပေမဲ့လည်းတရုတ်ဘက်ကနောက်ထပ်ဘာတွေဆက်လုပ်အောင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး
။非常荣幸的是中共中央政治局常委苹果公司
နိုင်ငံတကူကတောင်းနေတဲ့လမ်းကြောင်းကိုဆန့်ကျင်ပြီးကုန်သွယ်ရေးကိုကျိုးစီးပွားကာကွယ်ရေးမှုကိုကင်ဆယ်လိုက်ုံနဲ့တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေပြည်လည်တော့မှာမဟုတ်ပါဘူး။တစ်ဖက်သက်လောက်တာမျိုးနဲ့ကုန်သွယ်ရေးစစ်ပွဲဟာဘာတို့တည်းမှအကျိုးမရှိပါဘူး။ဆိုရတဲ့အကျိုးဆက်တွေနဲ့အနှုတ်တော်တက်ရောက်မှုတွေပဲဖြစ်စီမှာပါနိုင်ငံကြီးဟာလှည်စင်းပေါ်မှာခရီးအတူတွားနေသူတွေလိုတန်းတူညီမျှဆွေးနွေးညှိနှိုင်းမှုနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ
်အမေရိကန်ကဒေါ်လာ60ဘီလီယံဘူးကုန်ပစ္စည်းတွေကိုပြင်မှတ်ထားလို့ဆောင်နေမှာဒီဥပက္ကဒေါ်လာ3ဘီလီယံဘူးလောက်ကိုပဲပြင်မှတ်ထားသေးတာမို့လက်ရှိအချိန်ကြီးတော့အပြင်းထန်ထိတ်တိုက်တိုးမဲ့အရေးကိုရှောင်နေပုံပါပဲဒါပေမဲ့လည်းအမေရိကန်ကုန်ထုတ်လုပ်ငန်းတွေနဲ့ကုန်ပစ္စည်းထုတ်လုပ်သူတွေကြားမှာတော့အကြီးအကျယ်စိုးရိမ်နေကြပါပြီဒီထဲမှာအမေရိကန်တရိတ်ဆန်အရေးကွန်နဲ့တရီလူငန်းအသင်းရဲ့ဥက္ကဋ္ဌစတီဖန်ဆော့တ်မန်လည်းအပါအဝင်ပ
ါ Unilateral terrorists as opposed to the multilateral approach are inviting retaliation from China
နိုင်ငံအများပါတဲ့ချင်းကနေဥစ္စာကုတ္တနိုင်ငံတွေကလည်းအခွန်ပိုစီးကြတဲ့မျိုးဟာဒီဘက်ကလက်တွန်းပြန်လာကိုဖိတ်ခေါ်နေပြီပါပဲအဲ့လိုလက်တွန်းပြန်လာမှာကျွန်တော်တို့လူငန်းကိုပြစ်မှတ်ထားခံရပြီးဂျာညာမှာကျွန်တော်တွေဆိုရင်ဒီပါကြည့်သာအောင်ရှင်းပြရမယ်ဆိုရင်အမေရိကန်မှာကျွန်တော်ထုတ်လုပ်တဲ့ဒီစရေ95ရာခိုင်နှုန်းပြပကိုပို့ပါတယ်။အဲဒီက50ရာခိုင်နှုန်းကတရုတ်ကိုပို့တာပါ။တရုတ်ကကျွန်တော်တို့အတွက်တစ်နှစ်ကိုဒေါ်လာ100,000ဘူးဈေးကွက်ကြီးပါ။ဆိုတော့အကြီးကြီးတဲ့ဈေးကွက်တစ်ခုသာမကပါဘူး။မရှိမဖြစ်ဈေးကွက်တစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်အခုအခွန်စီးကြတဲ့ကိစ္စကနေကုန်ကြွယ်ရေးတင်းမာမှုပို့တိုးလာပြီးကျွန်တော်တို့လည်းထိခိုက်မယ်ဆိုရင်တော့ကျွန်တော်လုပ်ငန်းအတွက်စိတ်ကိုကြီးမာတဲ့ပြဿနာဖြစ်ပါလိမ့်မယ်။
တရုတ်ကပြင်မှတ်ထားတဲ့အမေရိကန်ကုန်ပစ္စည်းတွေထဲမှာလေယာဉ်လုပ်ငန်းကိုအဓိကဦးတည်လိုက်မယ်။အထူးသဖြင့်တော့ပဲပိဆက်လုပ်ငန်းဖြစ်လိမ့်မယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းအတော်လေးမြင့်မြင့်မာမာရှိနေပါသေးတယ်။အမေရိကန်စက်ပျိုးရေးလုပ်ငန်းကဏ္ဍကလူတွေဟာ သမရဆံကိုအဓိကထောက်ခံသူတွေပါဒီထဲမှာ2016ခုနှစ်ရွေးကောက်ပွဲတုန်းကသမရဆံကိုမဲပေးခဲ့တဲ့အီလီနိုင်းပြည်နယ်ခြေလက်ကပဲပီဆက်တောင်သူကြီးရန်ဒီပေါ်စကင်းလည်းတူအပါဝင်ပ
ါ I'm not sure at this point but I'm fearful that they will retaliate on those tariffsand do something to
ဒီလိုအမေရိကန်ရဲ့ကုန်သွယ်ကုန်စည်းကမ်းမှုအပေါ်သူတို့လက်တုံ့ပြန်လာမှာကိုစိုးရိမ်မိပါတယ်ကျွန်တော်တို့ထုတ်တဲ့ပေပီဇာပုဂံတွေအပေါ်မှာရောကြက်သားမဲသားနဲ့ဂျုံစတဲ့တရုတ်ကိုတွင်းနေတဲ့ပုဂံတွေအပေါ်မှာသူတို့ကလက်တုံ့ပြန်လာနိုင်ပါတယ
်ပေပီဇာလုပ်ငန်းကလူတွေစိုးရိမ်မယ်ဆိုလဲစိုးရိမ်တော့ပါတယ်အကြောင်းကတော့အမေရိကန်ပေပီဇာထုတ်ပုံစုစုပေါင်းရဲ့သုံးမှုတစ်ပုံကိုတရုတ်နိုင်ငံကဝင်နေတာကြောင့်ပါဒီအကြောင်းရှင်းပြသူကအီလီနွိုင်းလေယာဒူတို့ကထမာရာနော့စင်ပ
ါ China imports about 51% of our soybean exports. So of all of the United States soybean exports.
American Babisa Pogo ye 51 ya kai lo ha tiyu nei na go tin twi ni da ba. So ro tiyu ga American Babisa thawet jaw go wae yu ni de tabor ba le.
Taung lu ri ga ro American ne tiyu tu de ba na de ba chein chaw byo su bi na tong bian ni me sa. Tan ngi de ma ngi ni lan ne twi su su ni a thi sa ja se chin ma le. Le shi ma go be ti da de ta yaw mu ga ro bi ga de tin ba twin American ye adika su she ya zin nong ni cha twa da ba le.ဒီကနေ့တပတ်ထဲမှာလည်းဆိုးဆိုးမှုဟာနှစ်နှစ်ကျော်တဲ့အများဆုံးဖြစ်ပြီးတချို့သတင်းတွေအရဆိုအမေရိကန်ကအထက်သာဆုံးလူပုဂ္ဂိုလ်တွေရဲ့ဆုံးရှုံးမှုဟာဒေါ်လာဘီလီယံ600လောက်ထိရှိခဲ့ပါတယ်။နိုင်ငံခြားဆက်ဆက်ဆွေးနွေးဖို့တောင်းသူတွေကရောအမေရိကန်လုပ်ငန်းရှင်တွေကပါလူလာကြပေမဲ့အခုချိန်ထိကတော့အဲ့ဒီလိုနှစ်ဖက်ဆက်ဆက်ညှိနှိုင်းတဲ့အခြေအကြောင်းမျိုးမတွေ့ရသေးပါဘူး။လာလိုက်ဆက်မှာမကြောက်ပါဘူး။ဘယ်သူပိုခံနိုင်မလဲကြည့်ကြတာပေါ့လို့တစ်ပတ်စလုံးကပြောနေတယ်ပုံသွဲရေးစစ်ပွဲတကယ်တည်းဖြစ်လာမလားဆိုတာကတော့ဒီသတင်းပတ်တွေအတွင်းအပြေထွက်လာဖို့ရှိပါမယ်